တရုတ်နဲ့အမေရိကန်နိုင်ငံတို့ဟာအင်အားကြီးနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတိုးမြှင့်မှုရည်ရွယ်တဲ့လေးရတာဆွေးနွေးပွဲပထမနေ့မှာပဲအကဲဆက်နေတဲ့စိုက်ဘာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။တင်းလာနေ့ကဝါရှင်တန်မှာကျင်းပတဲ့အစည်းအဝေးမှာစီးပွားရေးသတင်းချက်လက်တွေကိုဖောက်ထွင်းခွင့်ယူမှုဆိုင်ရာပြဿနာတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။စိုက်ဘာအင်တာနက်ပိုင်ဆိုင်မှုပိုင်းနဲ့ပတ်သက်တဲ့နိုင်ငံတကာလိုက်နာရမယ့်လှုပ်ထုံလုံနည်းတွေကိုလည်းနှစ်ဖက်ဆွေးနွေးခဲ့တယ်လို့ပြောပါတယ်။တရုတ်နိုင်ငံဟာသူ့နိုင်ငံစီးပွားရေးအကျိုးအမြတ်ရဖို့အမေရိကန်အစိုးရအဖွဲ့အစည်းကြီးတွေနဲ့စီးပွားရေးဆိုင်ရာရှုဝဲချက်တချို့ကိုဖောက်ထွင်းခိုးယူခဲ့မှုမှာပါဝင်ပတ်သက်ခဲ့တယ်လို့သမ္မတဥပမအစိုးရအဖွဲ့ကစွပ်စွဲမှုရှိခဲ့ပါတယ်။ကုဆွေးနွေးပွဲကနေအမေရိကန်နဲ့တရုတ်ပူးပေါင်းဆောင်ရွက်မှုပိုတိုးတက်လာလိမ့်မယ်လို့မျှော်လင့်နေအကြောင်းတရုတ်အစိုးရကုစရဲအဖွဲ့ထိပ်တန်းခေါင်းဆောင်တစ်ဦးဖြစ်တဲ့ရန်ဂျီချီကပြောဆိုပါတယ်။